အိန္ဒိယရဲ့လောင်စာဆီဝယ်နှုန်းကိုလျှော့ချဖို့အမေရိကန်သမ္မတကအိန္ဒိယဝန်ကြီးချုပ်ကိုတနင်္လာနေ့ကဗီဒီယိုအားဖြင့်တွေ့ဆုံရမှာတောင်းဆိုခဲ့ပေမဲ့နှစ်နိုင်ငံလုံးကသဘောမတူကြတာကိုတော့ဖော်ပြောထားကြပါတယ်။အဒီအစယူကရိန်းစစ်ပွဲအဆုံးသတ်တာကိုထောက်ခံကြောင်းနဲ့ယူကရိန်းကိုလူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့နှစ်နိုင်ငံလုံးကပြောကြပါတယ်။ယူကရိန်းမှာအရက်သားတွေတပ်ဖြတ်ခဲ့တာကိုနိုင်ငံခြားရေးဝန်ကြီးကအိန္ဒိယလွှတ်တော်မှရှုတ်ချလိုက်ပြီးအဲဒီရက်ဆက်ကြမ်းကြုတ်မှုတွေအတွက်တီကြလွတ်လပ်စွာစုံစမ်းစစ်ဆေးဖို့တောက်ဆိုခဲ့ပါတယ်။အိန္ဒိယကယူကရိန်းကိုလူသားချင်းစာနာထောက်ထားမှုအကူအညီအထူးသဖြင့်စေဝါးတွေပေးပို့ခဲ့ပါတယ်။စေဝါးတွေကအလွန်လိုအပ်နေပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောခဲ့တာပါ။အိန္ဒိယကလောင်စာဆီနဲ့တန်းငွေဝယ်တာကိုလျှော့ချမယ်လို့သမ္မတဘိုင်ဒန်နဲ့တွေ့တဲ့အခါမှာဝန်ကြီးချုပ်နရန်ဒမိုဒီကလူသိရှင်းကြားကတိမပေးခဲ့ပါဘူး။ရုရှားဆီကလောင်စာဆီကိုအိန္ဒိယကစုစုပေါင်းဝယ်တာဟာဥရောပကစုစုပေါင်းဝယ်တာထက်နည်းနေတာကြောင့်ဥရောပတိုင်းပြည်တွေအပေါ်အမေရိကန်ကအာယုံစိုက်ပူပြောသင့်တယ်လို့တနင်္လာနေ့နောက်ပိုင်းမှာတော့အိန္ဒိယနိုင်ငံခြားရေးဝန်ကြီးစူဘရာမယံဂျေရှန်ကာကပြောပါတယ်။လောင်စာစွမ်းရင်ကိုတခြားအရင်းမြစ်တွေကရရှိအောင်အမေရိကန်ကအိန္ဒိယကိုကူညီမယ်လို့တမ္ပရဘိုင်ဒန်ကပြောခဲ့ပါတယ်။ဒါပေမဲ့ရုရှားရဲ့လေကြောင်းရာကာကွယ်ရေးအစစ်မြစ်စနစ်ကိုအိန္ဒိယကမကြာခင်ကဝယ်ယူခဲ့တဲ့အတွက်အိန္ဒိယကိုပိတ်ဆို့အရေးယူဖို့လဲအမေရိကန်ကစဉ်းစားခဲ့ပါသေးတယ်။ဘလင်ကန်နဲ့အမေရိကန်ကာကွယ်ဝန်ကြီး Wright Austin တို့ဟာအိန္ဒိယတာဝန်ရှိသူတွေနဲ့ဆွေးနွေးတဲ့အခါမှာတော့လက်နက်ရောင်းရေးကိစ္စနဲ့ပါဝင်ခဲ့ပါတယ်။